မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ။ Shalom မိသားစုများအားလုံးနေကောင်းကြပါသလား။ဖခင်ရဲ့ကျေးဇူးတော်၌အရောက်တိုင်းကျမ်းမာစွာဖြင့်တည်ခွင့်ရလို့ဖခင်ရှင်နာမတော်ကိုချီးမွမ်းပါရစေ။ကျမတို့ဒီနေ့မှာနှုတ်ပတ်တော်ခံယူဖို့ရန်အတွက်နှလုံးသားတကားတွေဖွင့်ထားတဲ့မိသားစုများတရားဥတိုင်းပေါ်မှာတန်ရှင်းတော်တို့ဖခင်ရဲ့ဖွင့်ပြခြင်းတွေအရောက်တိုင်းပေါ်မှာခံစားပါစေ။အာမင်။ကျမတို့နှုတ်ပတ်တော်မှာခံယူခြင်းမှာဝန်ခံနေကြနှုတ်ပတ်တော်ကိုလည်းတို့ကယုံကြည်ခြင်းနဲ့ဝန်ခံကြရအောင်။အာမင်။ဒီနေ့တော့နှုတ်ပတ်တော်ဒီအချင်းတို့ခြေရှိမှာမိခွဲဖြစ်၍အချင်းတို့လန်ခီကိုလင်းစေပါ၏။နောက်တစ်ခါလောက်ကြည်ကြလေးဒီနေ့တော့နောက်ပတ်တော်ဒီအကျွန်ုပ်ချေရှိမှာမိခွက်ဖြစ်၍အကျွန်ုပ်လန်ခီကိုလင်းစေပါ၏အာမင်အာမင်နောက်ပတ်တော်တွေ့ခနာလဆက်ကအနှံ့ကြရအောင်အသက်ရှင်တော်မူသောထာဝရဘုရားဒီကနေ့တွေ့ကိုရောကိုယေရှုတင်ပါတယ်နေရစင်တိုင်းကိုရဲယေရှုကိုယူနာတော်များကိုခံစားခွင့်ရလို့ယေရှုတင်တယ်ကိုရဲနောက်ပတ်တော်နဲ့လည်းဒါသမီးတယောက်စီတိုင်းကိုစကားပြောလို့ယေရှုကိုချီးမွမ်းပါတယ်တန်ရှင်တော်တို့ဘုရားဒီနေရာမှာကိုရောကိုနေရာပေးပါတယ်ဒီနေ့တမတို့ခံယူမဲ့နောက်ပတ်တော်များဒီကျွန်ုပ်အတွက်ဖြစ်တဲ့တန်ရှင်တော်တို့ဘုရားနောက်ပတ်တော်နဲ့ဖွင့်ပြပေးပါကိုရောလိုရှိတဲ့နှလုံးသားတွေအတတားထဲမှာဖြစ်ပါမိကြောင်းဝိညာဉ်တော်ဘုရားကလမ်းပြပို့ဆောင်ပေးတော်မူပါနှုတ်ပတ်တော်အရှင်ကိုရောကိုတရားမှတရားရခိုင်နှုတ်နေရပေးပါတယ်တတားများကိုဆက်ကတ်တဲ့အခါမှာကယ်တင်ရှင်ယေရှုဖခင်ရဲ့နာမကိုမြှပြွေဆက်ကတ်အနန္တဆုတောင်းကြပါ၏အာမင်အာမင်2024ခုနှစ်ကခရစ်တော်ထဲနဲ့အမျက်ဆွဲမြဲစွာဖြင့်ကျမတို့အသက်ရှင်ရမယ့်နှစ်ဖြစ်ပါတယ်ခရစ်တော်ထဲနဲ့ကျွန်တော်တို့ဆွေးမြဲစွာဖြင့်ရှိနေနိုင်ဖို့ရန်အတွက်ကျွန်တော်တို့အသက်တာမှာပြင်ဆင်ရမယ့်အရာတွေရှိတယ်။အရင်အခြေခံကြပြီးတော့မှအရင်ဦးဆုံးပြင်ဆင်ရမယ့်အရာကတော့ကျွန်တော်တို့နှလုံးသားပဲဖြစ်ပါတယ်။ကျွန်တော်တို့နှလုံးသားအခြေအနေပေါ်မှာမူတည်ပြီးတော့မှဖခင်ရဲ့ကောင်းချီးမင်္ဂလာတွေကိုခံစားရတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်နှလုံးသားမြေအမတန်မှအရေးကြီးပါတယ်။ကျွန်တော်နှလုံးသားပေါ်မှာဖခင်ခင်ပြုတ်ပြင်းတဲ့အရာတွေကိုကျွန်တော်တို့တားရဲမှာအပြုတ်ပြင်းခံဖို့လည်းအမတန်မှအရေးကြီးပါတယ်။ဒီကနေ့မှာကျွန်တော်တို့တွေနှလုံးသားမြေဆိုတဲ့အရာကိုပေါ့နော်ကျွန်တော်တို့တူတူကခွန်အားယူရာဒီနေ့နဲ့ဆိုအပိုင်းသုံးကိုရောက်ရှိလာပြီ။ဆိုတော့ကျွန်တော်တို့နှလုံးသားမြေနဲ့ပတ်သက်ပြီးတော့ကျွန်မဆင်ခြင်တဲ့အခါမှာလေကျွန်မငငယ်တော့ကကျွန်မရဲ့အဖွားကိုတတိယမိတယ်။ဆိုတော့အဖွားကအလို့အရန်စူးစားတယ်တောင်ရလို့ငန်လဲသူစိတ်ဝင်စားတယ်ကျမတို့အိမ်မှာဆိုလို့ရှိရင်အိမ်နောက်ဖေးမှာအိမ်ချန်ဂျေးကြီးထဲမှာသူကတောင်ရစိုက်ပျိုးရေးရေကိုသူလုပ်တယ်ဆိုတော့အိမ်နောက်ဖေးမှာသူကအတီးနှံနေအစုံစိုက်တယ်ကျမတို့ရာတီပေါ်တဲ့အတီးနှံတွေအပင်နေဆိုကျမတို့ချမ်းမှာအများရန်ရှိတယ်ဆိုတော့ချမ်းမှာအတီးနှံနေပေါ့နော်တီးပင်စားပင်နေအရန်စုံတဲ့အခါမှာကျမတို့ကဈေးတောင်တိတ်သွားစမ်းမလို့ပေါ့နော်ကျမတို့အိမ်နောက်ဖေးမှာအေးဆေးလေးပဲခူးစားလိုက်ရုံပဲဆိုတော့အဖွားကအဲ့လိုမျိုးပေါ့နော်သူစိုက်ပျိုးရေးတွေလုပ်တဲ့အခါမှာကျမလည်းတစ်ခေါက်အဖွားနဲ့တွေ့တဲ့အခါမှာအဖွားလုပ်တဲ့အရာလေးကိုပေါ့နော်ကျမမြင်မိတယ်ဒါလေးကိုကျမဒီအချိန်မှာပြန်လည်းမှတ်မိသွားတယ်ဆိုတော့အဖွားကသူကအပင်တပင်ပေါ့နော်မျိုးစေ့သူမကျဲခင်မစိုက်ခင်မှာသူလုပ်တဲ့အရာလေးကဘာလဲဆိုတော့မြေတစ်ခုသူရှာလိုက်တယ်မြေကွက်တစ်ခုအဲ့မြေကွက်ကိုသူကဘောင်ခတ်လိုက်ပြီးတော့မှအဲ့မြေကိုစပြီးမှတူးတော့တာပဲမြေကိုတူးဆွားတယ်တူးဆွားတယ်ပြီးတော့မှမြေထဲမှာရှိတဲ့မလိုအပ်တဲ့ကြောက်တွေအမိုက်တရိုက်တွေပေါင်းပင်တွေနော်စူးညံခလုတ်တွေကိုသူအရင်ဖယ်လိုက်တယ်ပြီးမြေကိုပြန်ဆွားတယ်မြေကိုတူးတယ်ဆွားတယ်ပြီးတဲ့အခါမှာမြေကိုရေလောင်းတယ်မြေဩဇာထည့်တယ်ပြီးတော့မှအပင်ကိုပင်မျိုးစိတ်ဖြစ်ဖြစ်အပင်လေးဖြစ်သူကမှစိုက်လိုက်တယ်ဒါလေးကိုကျွန်မမှတ်မိတယ်ဆိုတော့ကျွန်တော်ရဲ့တားထဲမှာနှလုံးသားမြေပြုတ်ပြင်းချင်းဆိုရကိုကျွန်တော်လှိလာနေတဲ့အခါမှာလေကျွန်တော်ကဒီမြေကြီးမှာအပင်တပင်စိုက်ဖို့အပင်တပင်ကြီးထွားဖို့အပင်တပင်အတီးတီးနိုင်ဖို့အတွက်အမြေတွေထူးဆွားရတယ်လို့ဆောင်တဲ့အရာတွေမြောက်များစွာရှိတယ်စူးပင်ရှိတဲ့နေရာမှာတော့အတီးမတီးနိုင်ဘူးအပင်လဲစိုက်ရင်လဲမကြီးထွားနိုင်ဘူးဒါပေမဲ့ကျမတို့တခါလေးမှာမေ့သွားတတ်တာကကျမတို့နှလုံးသားကလည်းမြေကြီးနဲ့ဖခင်ကနှိုင်းထားတယ်ဆိုတော့ကျမတို့နှလုံးသားမှာကျမတို့ကဘာတွေပေါက်နေတာလဲဘာတွေကိုစိုက်မိနေလဲဆိုတော့ကျမတို့ကလက်လူရှုမိမယ်ဆိုလို့ရှိရင်ကျမတို့နှလုံးသားမှာပေါက်ချင်တိုင်းပေါက်နေတဲ့အရာတွေဘလောက်တောင်များနေသည်လဲပေါ့နော်ဒီနေ့မှပြန်လည်ပြောမှနှုတ်ပတ်တော်နဲ့ကျမဆင်ခြင်မိတယ်ဒီနှလုံးသားလေးကအရင်ကတနာစရာကောင်းနေတာကျမတို့ကဖြစ်ချင်တာဖြစ်ပါစေထဲ့ချင်တဲ့အရာကုန်ထဲ့ပြီးတော့မှနှလုံးသားကတကယ်ကိုခံစားနေရတာပေါ့နော်အဲကြောင့်ဒီနေ့မှာဖခင်နှုတ်ကပတ်တော်ကကျမတို့ကို ပြုတ်ပြင်ပေးတဲ့အရာကအရင်ဦးဆုံးကျွန်တော်နှလုံးသားပဲဖြစ်တယ်။ဒါကြောင့်ဒီနေ့မှာကျွန်တော်တို့မြေလေးမျိုးချောင်းပြောရင်းနဲ့နံပါတ်3ဖြစ်တဲ့ကျွန်တော်တို့စူးပင်ပေါ်တဲ့မြေဆိုတဲ့အကြောင်းအရာနဲ့ခွန်အားပေးခြင်းတယ်။ဆိုတော့စူးပင်ပေါ်တဲ့မြေကိုကျွန်တော်တို့ဘယ်လိုမျိုးသုံးသပ်လဲဆိုတဲ့အခါမှာပူပန်တဲ့နှလုံးသားဆိုမှလည်းအတိတ်ပဲပေါက်လို့ရတယ်။ညှင်းဆက်ခံရတဲ့နှလုံးသားပူပန်တဲ့နှလုံးသားဆိုမှကျွန်တော်တို့အနေနဲ့ဒီနေ့မှာခွန်အားပေးခြင်းပါတယ်။ဆိုတော့ရှမတဲခရင်ကျန်ခိုင်းဆက်တော့မှာတခင်ရှုခွတ်တော်ကမျိုးစစ်ကျဲတဲ့သူနဲ့မျိုးစစ်အကြောင်းအရာနဲ့အမည်အကြောင်းအရာနဲ့ပတ်သက်ပြီးမှသူရှင်းပြထားရကျွန်တော်တို့တွေ့တယ်ဆိုတော့ရှမတဲခရင်ကျန်ခိုင်းဆက်တော့အငယ်တစ်ကနေကျွန်တော်တို့ဖတ်ကြတဲ့ကောတခင်ခွတ်တော်ကဒါကတပည့်တော်တွေကိုပဲပြောတော့မှာပဲလူအုပ်တွေလူအုပ်စုပြည်သက်အပေါင်းရှိမှသူပြောတယ်ဆိုတော့ဒါကလူတိုင်းနဲ့ဆိုင်တဲ့အရာဖြစ်တယ်ဆိုတော့သူကပြောပြတယ်မြေကြီးနဲ့မနော်မျိုးစစ်အကြောင်းအရာကိုတခင်ကပြောပြတယ်ဆိုတော့အစိတ်ကိုကျဲတဲ့ခါမှာတဲ့အချို့အစိတ်ကမြေပေါ်မှာကျတယ်ဒါကိုဆရာအဖြစ်ကျွန်တော်ခွန်အယူကျတယ်လမ်းမြေမှာကျတဲ့အရာကဘာလဲဆိုတဲ့အရာကိုတခင်အားဖြင့်ကျွန်တော်အနေနဲ့နားလေရတယ်ဆရာကပြန်ရှင်းပြထားတယ်နောက်တစ်ခုကတော့ကြောက်ပေါ်တဲ့မြေမှာစိုက်တဲ့မျိုးစစ်ကဘာလဲဆိုတဲ့အရာကျွန်တော်ခွန်အယူခဲ့ကြပြီဒီကနေ့မှာဆိုတော့စူးပင်မှာနော်မြေကြီးကစူးပင်ပေါက်တယ်ဆိုလို့ရှိရင်အဲ့မျိုးစိတ်လေးကဘာဖြစ်သွားလဲဆိုတဲ့အရာဒီနေ့သူတို့ကခွန်အယူကြရအောင်ပိုက်ငယ်ကိုမှကြားစရာနားရှိတော်သူမိတွေကကြားပါစေဆိုမှသခင်ကမိန့်ထားတယ်ဆိုတော့သခင်ကမြေလေးမျိုးကြောင့်ပြောတယ်နောက်ဆုံးမြေနံပါတ်လေးကတော့နောက်တစ်ပတ်မှာဆရာအပြင်ကျွန်တော်တို့မြောက်များစွာဖရားရဲ့စကားပြောခြင်းခွန်အားပေးခြင်းကိုခံစားရရှိမှဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီမြေကြောင့်ကိုကြားတဲ့အခါမှာသခင်ကပြောတယ်ကြားစရာနားရှိတော်သူမိတွေကကြားပါစေတဲ့ဆိုတော့လူအုပ်ကြီးကသခင်ရဲ့ပြောတဲ့စကားကိုသူတို့ကြားလိုက်တယ်။ဒါပေမဲ့အနှစ်အဓိပ္ပာယ်ကိုသူတို့မသိဘူး။တော့သူတို့ကြားတော့ကြားလိုက်တယ်၊နားတော့ထောင်လိုက်တယ်။ဒါပေမဲ့သူတို့နားလည်းမလဲဘဲနဲ့ဒိုင်းပဲအင်ပြန်သွားကြတယ်။ဒါပေမဲ့တပည့်တော်တွေမှာတော့လေနားလည်ခွင့်ဘုရားကပေးထားတယ်။ဆိုတော့တပည့်တော်တွေလည်းနားမလဲကြအောင်ဆိုသခင်ကိုမေးတယ်။သခင်ဒီရဲ့အဓိပ္ပာယ်ကဘာလဲလို့ပြောတဲ့အခါမှာသခင်ကစတင်မှသူတို့ကိုပြောလိုက်တဲ့စကားလေးကျွန်မအယံခွန်အားရရှိတယ်။အငယ်16နဲ့19မှာတင်းတို့မျက်စိဒီမြင်တော့ကြောင့်မင်္ဂလာရှိတင်းတို့နားဒီလည်းကြားတော့ကြောင့်မင်္ဂလာရှိငါအမှန်ဆိုဒီကတင်းတို့မြင်ရတော့အရာတို့ကို Prophet များနဲ့ဖြောက်မှတ်တော်သူများတို့ဒီမြင်ချင်းကအလိုရှိတော်လည်းမမြင်ရကြတင်းတို့ကြားရတော့အရာတို့ကိုကြားချင်းကအလိုရှိတော်လည်းမကြားရကြအာမင်ဒီနေ့ကျမတို့ဖခင်ရဲ့ဖွင့်ပြတဲ့အနဲ့နဲတဲ့နှုတ်ကပတ်တော်ဥပမာကိုကျမတို့အနေနဲ့ကြားရတယ်ဒီရရဲ့အရာတွေနော်ဖြစ်ပျက်တဲ့အရာတမားချမ်းစာမှာအခုနောက်ဆုံးတော့ခါလာမှာဖြစ်ပျက်တဲ့အရာကျမတို့ဝိညာဉ်မြင့်စီတွေမြင်ခွင့်ရတယ်ဒါဖခင်ရဲ့ကျေးဇူးတော်ကျမတို့ဒီမင်္ဂလာရှိတော်သူဖြစ်တယ် comment ထဲမှာဝင်ခံပေးပါအောင်မြေရလို့ကျေးဇူးတော်ချီးမွမ်းတယ်ကြားရတဲ့အရာအတွက်ကျေးဇူးတော်ချီးမွမ်းတယ်အာမင်ကြားတဲ့အရာကကျမတို့နော်အချိုးမဲ့ရဲ့အရာတွေမဟုတ်ဘဲနဲ့ဖခင်ရဲ့စကားကိုကြားနာခြင်းဖခင်ရဲ့ဖွင့်ပြတဲ့အရာတွေကိုကျွန်တော်မြင်နိုင်ခြင်းတွေအတွက်ကျွန်တော်တို့ဖခင်ကိုကြည်စောချီးမွမ်းကြရအောင်အာမင်ဒီကနေ့မှလည်းဖခင်ကကျွန်တော်ရဲ့နှလုံးသားတွေကျွန်တော်ရဲ့အကြားတွေကိုဖွင့်ပေးပြီးတော့မှတာ၍နဲ့နဲသောဖြင့်ဖခင်ကကျွန်တော်ကိုစကားပြောမှဖြစ်ပါတယ်အာမင်ယုံကြည်ပါလားယုံကြည်တယ်ကျွန်တော်အစ်မတန်မှယုံကြည်တယ်ဒီနေ့အကြောင်းတော့ပိုင်းသုံးအနေနဲ့ပူပန်သောနှလုံးသား worried heart ဆိုတဲ့အရာနဲ့ခွန်အားပေးခြင်းပါတယ်နောက်ဘက်တော့ထဲမှာစူးပင်နဲ့ပတ်သက်ပြီးတော့မှတခင်ကဘယ်လိုမျိုးအနှစ်တိတ်ပဲသူတို့ပြောတွေကိုရှင်းပြလဲဆိုတော့ခါမှာအငယ်20နှစ်မှာစူးပင်တို့တွင်အစိတ်ကိုကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းနှင့်စီးစိမ်ဥစ္စာ၏လှည့်စားခြင်းသည်တရားစကားကိုလွှမ်းမိုးညင်းဆဲတတ်သောကြောင့်အတီးမတီးနိုင်ဟုဆိုလိုသည်တခင်ကရှင်းပြလိုက်တယ်ဆိုတော့နှလုံးသားမြေမှာစူးပင်ပေါက်နေတယ်ဆိုလို့ရှိရင်နောက်ပတ်တော့ကြားပင်မဲ့အတီးမတီးနိုင်အပင်လေးကတော့ပောက်ပါတယ်အပင်ကတော့ရှင်တန်ပင်မဲ့အတီးမတီးနိုင်ဘူးလို့ပြောပြတယ်ဆိုတော့ကျမတို့နှလုံးသားမြေမှာစူးပင်ပေါက်ရတဲ့အကြောင်းအရာနှစ်ခုကိုနောက်ပတ်တော့ပြင်ကျမတို့တွေ့ရတယ်ဆိုတော့နံပါတ်1ကျမတို့နှလုံးသားမြေမှာနော်စူးပင်ပေါက်ပြီးတော့မှအတီးမတီးနိုင်တဲ့နံပါတ်1အကြောင်းအရာကဘာလဲဆိုတော့လောကီအမှု၌စိုးရိမ်ခြင်းဖြစ်တယ်ကျမတို့အားလုံးစိုးရင်တက်တယ်ပူပန်တက်တယ်ကျမတို့မနဲ့ပြန်တက်စိုးရင်တက်တယ်ကိုမသားသမီးရှင်သားသမီးရဲ့အနာဂတ်ကစိုးရင်ပဲကိုမခင်ပွန်းတက်ရှိမယ်ဇနီးတက်ရှိမယ်နော်ကျမတို့စိုးရင်စိတ်တွေအများကြီးရှိတတ်ပါတယ်ဆိုတော့အဲ့စိုးရင်ချင်းတွေကတခါလေကြလို့ရှင်ကျမတို့ရဲ့တက်တာရဲ့မှာဖခင်ရဲ့တမန်တရားကိုတော့ကြားပင်မဲ့အတီးမတီးနိုင်တဲ့တက်တာဖြစ်ကျမတို့ကိုကာစီနေတက်တယ်ဆိုတော့စိုးရင်ချင်းနဲ့ပတ်သက်ပြီးတော့မှနောက်ပတ်တော်မှာကျမတို့နဲ့တူတဲ့တယောက်ရှိတယ်။အဲ့ဒီတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့အဲ့ဒီတယောက်ကတော့မာတာဖြစ်တယ်။မာတာဆိုရင်ယုံကြည်သူတော်များကသူ့နာမည်ကြားရတဲ့သူ့ကိုတီးပြီး မာတာကသခင်ယန်းချစ်တဲ့အမျိုးသမီးတယောက်ဖြစ်တယ်။မာရီမာတာလာဇရုဆိုမှမောင်နှမ၃ယောက်ရှိတယ်။ဆိုတော့မာတာရဲ့သက်တာလေးကကျွန်တော်နဲ့အရန်တူတယ်။ဆိုတော့နှုတ်ပတ်တော်ထဲမှာသူ့အကြောင်းကိုဘယ်လိုမှတ်တမ်းတင်ထားလဲဆိုတော့ရှင်လုကာခရစ်ယာန်အခန်း30အငယ်40ကနေ42မှာမာတာမူကလှုပ်ကြွေးခြင်းမှုများ၌စိတ်ပူပန်ခြင်းရှိသဖြင့်အထံတော်တို့ချဉ်းကပ်၍သခင်ကျမညီမဒီကျမတယောက်တည်းလှုပ်ကြွေးစီခြင်းကကျမကိုပြတ်ထားသည့်အရာကိုလက်လူတော်စေရှိတော်မူသလော။သူဒီကျမကိုကိုညီမြစ်အကြောင်းအမိန်ရှိတော်မူပါဟုလျှောက်တော်။ယေရှုကမာသမာသတင်းဒီများစွာသောအမှုတော်၌စိုးရိမ်၍နှောက်ယှက်ခြင်းကိုခံရ၏။လိုသောအရာတစ်ခုတည်းရှိ၏။ပြောပါအောင်လိုသောအရာတစ်ခုတည်းရှိ၏။မာရိမူကကောင်းသောအဖို့ကိုရွေးယူပြီးထိုအဖို့ကိုအဘယ်သူမှမနှုတ်မယူရဟုမိန့်တော်မူ၏။အာမင်။မာသရဲ့တောင်းချရတဲ့အခါမှာသူကသခင်သူ့အိမ်မှာကြွလာတဲ့အခါမှာသူကအလုပ်ကျွေးခြင်းနဲ့သူကပြုစုခြင်းနဲ့ဆိုတော့သူကစိုးရိမ်လာတယ်၊ပူပန်လာတယ်၊တစ်ခုခုအဆင်မပြေမှာကြောက်လာတယ်။ကျမတို့တောင်မှလည်းလို့ဖြစ်တဲ့နော်ကျမတို့အိမ်မှာဖခင်နှုတ်ပတ်တော်ရောက်ရှိလာတဲ့ခါမှာနှုတ်ပတ်တော်ကိုကျမတို့အနေနဲ့နှလုံးသားအပြည့်နဲ့ခံယူမဲ့အစားကျမတို့ကချက်ပြုတ်ခြင်းနေနဲ့စိုးရင်ပူပန်ခြင်းနေနဲ့ကျမတို့ပြည့်ပြီးတော့မှနှုတ်ပတ်တော်ကိုတရားရာခိုင်တော့မှခံယူမိတဲ့အချိန်တွေမြောက်များစွာရှိတတ်တယ်ဆိုတော့သခင်ကစိုးရင်ပူပန်စိတ်ရှိတဲ့သူတွေကိုဘာလို့မြင်လဲဆိုတော့တို့တို့အရာတစ်ခုရှိတယ်သူဖြစ်တယ်လို့မြင်သွားတာဖြစ်တယ်လို့เนาะအဲကြောင့်ကျွန်တော်ရဲ့တာမလေးစိုးရင်နဲ့စိတ်ပူပန်နဲ့စိတ်ရှိရဆိုလို့ရှိရင်တို့တို့အရာတစ်ခုရှိသေးတယ်အဲ့ဒီတစ်ခုကဘာလဲမာရီကရွေးလိုက်ပြီးမာရီကဘာရွေးလိုက်တာလဲသခင်ရဲ့ခြေရင်းလေးမှာသူကနေပြီးတော့မှအစေးလေးပဲစိတ်ဝင်ပူသခင်ရဲ့စကားကိုသူနားထောင်နေတယ်ဆိုတော့ကျမတို့တာရဲမှာသခင်အလိုချင်ဆုံးသောအရာကအဲ့ဒါပဲဖြစ်တယ်အာမင်ကျမတို့တာရဲမှာစိုးရင်ချင်းပူပန်ချင်းတွေကနေရာယူလာပြီးဟဲ့ဆိုလို့ရှိရင်ကျမတို့ရဲ့တာရဲမှာစင်ချင်ရမယ့်အရာငါလိုတဲ့အရာတစ်ခုရှိတယ်နှုတ်ကပတ်တော်လိုနေတဲ့တတမှာအော်ဒီနေ့မှာစိုးရင်နေပြီဆိုရင်အော်ဒီနေ့မှာနှုတ်ကပတ်တော်ဖတ်ခဲ့တဲ့အရာကိုတတရဲမှာတကယ်တည်ဆောက်ရလားဆိုတော့ပြန်စင်ချင်ဖို့ဖြစ်တယ်အာမင်အာမင်ဒါကြောင့်ကျမတို့ရဲ့နှလုံးသားထဲမှာဖခင်ရဲ့နှုတ်ကပတ်တော်ရောက်ရှိလာမှတာလေကျမတို့ရဲ့စိုးရင်ချင်းကနေရာယူလို့မရတော့ဘူးဟာလေလုယာအကြောင်းဒီနေ့မှာအင်မတန်မှအရေးကြီးတယ်ဆိုတော့မာသလို့ကျမတို့ကစိုးရင်တတ်တယ်ဆိုတော့အဲ့စိုးရင်ချင်းရဲ့နောက်မှာအဖြေလည်းရှိတယ်ဆိုတော့ဒီနေ့ကျမဆင်ချင်မိတဲ့အရာ၃ချက်နဲ့ခွန်အားပေးခြင်းနဲ့နံပါတ်၁ကျမတို့စိုးရင်စိတ်ပူပန်ခြင်းလောကီအမှု၌စိုးရင်ခြင်းရှိပြောမှနှလုံးသားမြေကစူးပင်ကဲတို့ဖြစ်နေပြီဟဲ့ဆိုလို့ရှိရင်အတိမတိလောက်ခံစားပြီဆိုရင်ဒီနှလုံးသားကိုစောင့်ရှောက်ဖို့လိုပါတယ်နံပါတ်၁အနေနဲ့နှလုံးကိုစောင့်ရှောက်ပါလို့ခွန်အားပေးခြင်းနဲ့နှလုံးကအင်မတန်မှအရေးကြီးတယ်ကျမတို့ကနှလုံးကလေဘာတွေထက်လိုက်လဲသတိမထားမိချိန်မြောက်များစွာရှိရနော်ကျမတို့ကအသင်စကားတွေများများကြာမိပြီဟဲ့ဆိုလို့ရှိရင်နှလုံးကအဲ့ဟာကိုလေစိုက်မိနေတတ်တယ်။အာမင်။ဒါကြောင့်ကျမတို့နှလုံးသားရဲ့မှာဘာစိုက်နေတာလဲ။ကျမတို့နှလုံးသားကအင်မတန်မှတနာစရာကောင်းတဲ့နှလုံးသားလေးဖြစ်နေတာ။ကျမတို့ကထဲချင်တာကိုရှောက်ထဲပြီးတော့မှအပင်မပေါက်လာဘူး။အတိမတိလာတဲ့ခါမှာဘာဖြစ်တာလဲဆိုမှကျမတို့ကအဖြေရှာတတ်ကြတယ်။အမေကျမတို့ကနေ့တိုင်းနေ့တိုင်းတဖြည်းဖြည်းနဲ့ထဲနေတဲ့အရာလေးတွေကနှလုံးသားထဲမှာအပင်ပေါက်နေတယ်။ဒါကြောင့်မိသားစုတွေကျမတို့နှလုံးသားကိုအထူးဂရုစိုက်ဖို့လိုတယ်။နှုတ်ပတ်တော်မှာဘာပြောလဲ။တုတ်တန့်တဲ့အခန်းကြီးလေးအငယ်23မှာနှလုံးဒီအသက်အချိန်မြတ်ဖြစ်တော့ကြောင့်တင်းနှလုံးကိုအထူးသဖြင့်စောင့်ရှောက်လို့တဲ့။ဘုရားကပြောတယ်ကျမတို့နှလုံးကအသက်ရဲ့အချိန်မြတ်ဖြစ်တယ်။ဒီနှလုံးသားတွေကနေရှိတဲ့ຢာကကျမတို့လက်တွေ့မှာကျမခံစားမှာဖြစ်တယ်။ကျမတို့ရဲ့အထဲကနေစီးဆင်းတဲ့အရာကကျမတို့ action မှာကျမတို့အပြောတွေမှာထွက်လာမှာဖြစ်ပါတယ်။ဒါကြောင့်ဒီနေ့တင်းစိုးရင်စိတ်ပူပန်စိတ်တွေရောက်လာပြီဆိုလို့ရှိရင်နှလုံးသားကိုကျမတို့အနေနဲ့စောင့်ရှောက်ကြရအောင်။နှလုံးသားထဲမှာမလုံအပ်တဲ့အရာတွေကျမတို့ထည့်လို့မရဘူး။ကျမတို့နှလုံးသားထဲမှာလေစိုးရင်ချင်းနဲ့ဖျိုင်းနှုတ်ပတ်တော့နှစ်ခုနေရာယူလို့မရအောင်။အဲ့နှစ်ခုကိုကျမတို့တပြိုင်တည်းစိုက်လို့မရအောင်။အဲ့နှစ်ခုကအတူတူနေရာယူလို့မရအောင်။ဆိုတော့နှလုံးသားထဲမှာစိုးရင်နဲ့စိတ်ကိုလည်းနေရာပေးတယ်။တမာကြောက်လည်းနေရာပေးတရားရခိုင်တော့တို့ကမချီးနိုင်ဘူးလေ။ဆိုတော့ပူပန်စိတ်ကို50ရခိုင်နှုန်းပေးမယ်။တရားစကားကို50ရခိုင်နှုန်းထည့်မယ်။အဆင်မပြေဘူး။တခင်နှစ်ဦးရဲ့အစီကိုခံလို့မရဘူး။အာမင်။အကြောင်းကျွန်တော်တို့တက်တာထဲမှာဖခင်ရဲ့စကားကိုနှလုံးသားထဲမှာကျွန်တော်တို့တိုးထားဖို့အင်မတန်မှအရေးကြီးတယ်။အကြောင်းနံပါတ်1ခွာပေးခြင်းနဲ့ကတိတော်ကိုယုံကြည်ပါ။လောကီအမှု၌စိုးရင်ချင်းတော်များရှိတဲ့သူတွေကကျမပြောမယ်နော်ဖခင်ရဲ့ကတိတော်ပေါ်မှာမရက်တည်ဘူးလို့ကျမတော့ထင်တယ်ကျမတို့ရဲ့အခြေအနေပေါ်မှာရက်တည်ပြီးတော့မှစိုးရင်စိတ်တွေဖြစ်သွားတတ်တယ် အကြောင်းကတိတော်ပေါ်မှာရက်တည်ပါဘုရားကသင်စိုးရင်ကသူတည်တယ်သင်လိုအပ်နေတဲ့အရာသူတည်တယ်နှုတ်ကပတ်တော်မှာဗာပြောထားလဲဆိုတော့ရှမသဲခရင်ကျက်အခန်းကြီး6မှာအငယ်25နဲ့ကျွန်တော်ဖတ်တဲ့အခါမှာထို့ကြောင့်ငါဆိုဒီကအပေတို့စားတော့ရမည်ဟုအသက်ဖို့မစိုးရင်ကြနဲ့အပေတို့ဝတ်ရမည်ဟုကိုဖို့မစိုးရင်ကြနဲ့အစာထက်အသက်မြတ်ဒီမဟုတ်လောအဝတ်ထက်ကိုမြတ်ဒီမဟုတ်လောမိုးကောင်းခင်၌ကျင်လည်တော့ငှက်များကိုကြည့်ရှုဆင်ခြင်ကြလောထုံငှက်တို့ဒီမျိုးစစ်ကိုမဆိုင်မကျဲစပားကိုမရိတ်ကြည်နိုင်မစုမတွင်းတိုးတော်လဲကောင်းခင်ပုံ၌ရှိတော်မူသောတင်တို့အပဒီသူတို့ကိုကြွေမွေးတော်မူ၏ထုံငှက်တို့ထက်တင်တို့ဒီအလွန်မြတ်ဒီမဟုတ်လောတဲ့အာမင်အာမင်ဒီနေ့ဆိုရင်ချင်းပူပန်ရှင်ရှိတော်သူများဒီနှုတ်ပတ်တော်ဖြင့်ဖရားရဲ့နှစ်သိမ့်ချင်းညင်သက်ချင်းအသက်တဖန်ခံစားပါစေ။အငယ်20ခုမှာအဘယ်သူဒီဆိုရင်ချင်းအပြင်မိမိအသက်တာကိုတတောင်ခန့်မြတ်ဒိုးပွားစေနိုင်ပြီနီးတဲ့။ဆိုရင်ချင်းကကျွန်တော်အသက်ရှင်ချင်းမယ်ဆိုတော့ဆိုရင်တော့မှာပေါ့နော်။ဆိုရင်ချင်းရှိတဲ့လူကနော်ကျွန်တော်တို့အရင်နောက်တနေ့မှာအဆင်ပြေသွားမယ်ဆိုတော့ဆိုရင်ချင်းတွေကရှိတော့မှာပေါ့။တခင်ကပြောတယ်ဒီတင်းရဲ့ဆိုရင်ချင်းကအသက်တတောင်မဒိုးပွားနိုင်ဘူး။အကြောင်းမစိုးရင်ပါနဲ့ဆိုမှတခင်ကကျမတို့ကိုဂတိပေးထားတယ်ငယ်28မှာအဝဲအပေါ်နဲ့အပေကြောင့်စိုးရင်ရတနည်းတောင်းနှင်းပင်တို့ဒီအပေတို့တော်ဟာဖြင့်ချီးပွားဒီကိုဆင်ခြင်အောင်မေ့ကြလော့ထိုးပင်တို့ဒီအလုတ်လဲမလုတ်ချီးဖြစ်စေခြင်းကမငဲ့မဝွင့်တို့တော်လဲဘုံကြီးသောရှောလမုန်မင်းကြီးအဝတ်ဒီထိုးအပင်တပင်မြိုက်အဝတ်ကိုမမီဟုငါဆို၏ယုံကြည်အားနည်းသောသူတို့ယနေ့အသက်ရှင်လျက်နှက်ပြန်မိဖို့တွေတို့ရောက်တော့တောမြက်ပင်ကိုဖျားခြင်းနဲ့ထိုးတို့တော်အဝတ်နဲ့ဖုံးလွှမ်းတော်မူလင်ထိုမြမကတင်တို့ကိုအဝဲနှင်ဖုံးလွှမ်းတော်မူမီမဟုတ်လောဟာလေလုယာဟာလေလုယာဒီနေ့မိသားစုတွေခွန်အားပေးချင်ပါတယ်ကျမတို့ရဲ့ဘာဝဲရမလဲဘာစားရမလဲစားဝဲနေရေးကျမတို့ပူပန်တဲ့အရာသခင်တည်တယ်ဒါကြောင့်သခင်ကဘာပြောလဲထိုကြောင့်အဘေတို့စားတော့ရအန်နီအဘေတို့ဝဲရအန်နီဟု၍မစိုးရင်ကြနဲ့ထိုရများကိုသာသနာပလူတို့ဒီရှာပွေတတ်ကြ၏ထိုရများကိုတင်းတို့ဒီအတုံးလိုချောင်းကိုကောင်းကင်ပေါ်၌ရှိတော်မူသောတင်းတို့အပသည်တည်တော်မူ၏ဖခင်ကတင်းလို့အတမြတ်တော့အရာတင်းစုမတောင်းခင်ကြက်ကတင်းမပြောခင်ကြက်တည်တဲ့ဖခင်ဖြစ်တယ်တင်းကိုချစ်တဲ့ဖခင်ဖြစ်တယ်အာမင်33မှာဖခင်သခင်ဤနိုင်ငံတော်နှင့်ဖြောင့်မတ်ခြင်းတရားတို့ကိုရှိဦးစွာရှာကြလော့နောက်မှထိုအရာများကိုထက်၍ဘေရမူလတန်ဘာလို့ဖို့လို့လဲကျွန်တော်တို့ကဖရားရဲ့နိုင်ငံတော်နဲ့ဖြောင့်မတ်ခြင်းကိုရှာဖို့လို့တနည်းအားဖြင့်ဖရားကိုနံပါတ်1မှာချားဖို့လို့အဲဒီခါမှာကျွန်တော်တို့လိုအပ်တဲ့အရာဖရားတကယ်ကိုထောက်ပံ့ပေးတဲ့ဖရားဖြစ်တယ်သူရဲ့ကတိတော်ပေါ်မှာယုံကြည်ရဲမယ်ဆိုလို့ရှိရင်ဖရားကကျွန်တော်တို့ကိုထောက်ပံ့ပေးတဲ့ဖရားဖြစ်တယ်ကျွန်မရဲ့အသက်တာတွေပင်လည်းတကယ်ကိုဖရားရဲ့နမိတ်လက္ခဏာနဲ့ဖြစ်ပွားတဲ့သူဖြစ်တယ်ကျွန်မနဲ့ဆရာနဲ့အင်ထောင်ပြုတဲ့ခါမှာခန္ဓာကျွန်မပြုတ်ဥပါတယ်အကျွေးနဲ့စားခဲ့တာဖြစ်တယ်။ကျမတို့ wedding phone တွေလည်းကျမတို့အကုန်လုံးမတက်နိုင်တဲ့ခါမှာ credit card နဲ့တုံးခဲ့ရတာဖြစ်တယ်။ဒါပေမဲ့အဲ့ဒီအချိန်ကလေးကဖခင်ကကျမတို့ကိုထောက်ပံ့ပေးမယ်ဆိုတဲ့အရာကိုကျမတို့ယုံကြည်ခဲ့တာဖြစ်တယ်။ဆရာက full time ministry မှာသွားတယ်။ကျမက part time ပဲလုပ်လုပ်တယ်။ full time ကြောင်တက်တယ်။လူတွေနဲ့အင်မတန်မှခက်ခဲတဲ့ကာလဖြစ်တယ်။ကျမတို့တပတ်ကိုလေဒေါ်လာ50ပဲစားခဲ့ရတာဖြစ်တယ်။ဒေါ်လာ50နဲ့တပတ်ကိုလောက်အောင်စားခဲ့ရတာဖြစ်တယ်။အဲ့လိုဘဝမှာကျွန်တော်ဖြတ်တန်းတဲ့ခါမှာလေဖယားဒီကတိတည်တဲ့ဖယားဖြစ်တယ်ဖယားဒီအချိန်တန်တဲ့ခါမှာထောက်ပံ့ပေးတဲ့ဖယားပြင်ဆင်ပေးမဲ့ဖယားဖြစ်တယ်ဆိုကျွန်တော်ယုံကြည်မှအသက်ရှင်ခဲ့တာဖြစ်တယ်အာမင်ဒီနေ့ဒီချိန်မှာတော့အားလုံးတည်တယ်ဖယားဒီအင်မတန်မှကောင်းမြတ်တဲ့ဖယားဖြစ်တယ်အင်မတန်မှချစ်ဖို့ကောင်းတဲ့ဖယားဖြစ်တယ်အင်မတန်မှကတိတည်တဲ့ဖယားဖြစ်တယ်ကျွန်မကိုတွေးကြည့်တဲ့ခါမှာဖယားရဲ့ကောင်းမြတ်ခြင်းတွေကိုတင်းတားမှာမြင်တွေ့ရမှာဖြစ်တယ်အာမင်ဒါကြောင့်တင်းတားရမှာဖခင်ရဲ့ကတိတော်ပဲမလဲဖခင်ကဒီနေ့ကျွန်တော်ရဲ့လိုအပ်ချက်တွေကျွန်မရဲ့လိုအပ်ချက်တွေကျွန်မရဲ့ဆိုရင်ချင်းတွေကျွန်တော်ရဲ့ဆိုရင်ချင်းတွေကိုတတိမဆိုင်တော့ဘူးလားခယူမဆိုင်တော့ဘူးလားလို့သင်ခံစားရသလိုရှိရင်ဒီနေ့ဖခင်ကတင့်ကိုစကားပြောနေတယ်သူကတင့်ကိုအင်မတန်မှချစ်တဲ့ဖခင်ဖြစ်တယ်တင့်တက်တာတည်းမှာသူ့ရဲ့ကတိတော်စကားကိုယုံကြည်ဖို့ကိုးစားဖို့ဖြစ်တယ်ဟာလေလုယာ34မှာထိုးကြောင့်နှက်ပြန်ဖို့မဆိုရင်ကြနဲ့နှက်ပြန်နေသည်မိမိဖို့ဆိုရင်လိမ့်မည်ယခုနေ၌ရှိသောမကောင်းမသင့်သောအရာသည်ယခုနေဖို့လောက်ပေ၏တင်းရဲ့ဆိုရင်ချင်းဒီနေ့မှာတင်းဆိုရင်နေပြီဆိုလို့ရှိရင်ဖခင်ကတိတော်ကိုယုံကြည်လိုက်ပါမနှက်ပြန်တိအဲ့ဆိုရင်ချင်းကိုမတည့်သွားပါနဲ့ဖခင်ရဲ့ထောက်ပံ့မဲ့အရာဖခင်ပို့ဆောင်မဲ့အရာဖခင်ပြင်ဆင်ပေးမဲ့အရာကိုတရားမှာတရားရဲ့ခိုင်နှုန်းနှလုံးသားထဲမှာနေရာပေးလိုက်ပါနှလုံးသားထဲမှာတဝက်တဝက်နေရာခွဲလို့မရဘူး နောက်ဘက်တော့80ရာခိုင်နှုန်းပေးလိုက်မယ်မလုပ်ပါနဲ့တခင်နှစ်ဦးရဲ့ဆေးကျွန်တော်တို့ခံလို့မရဘူးတရားမှတရားခိုင်နှုန်းဖျားပြုမဲ့အရာကိုယုံကြည်ကိုးစားကြရအောင်အာမင်နံပါတ်3ဂျေဇုတော်ချီးမွမ်းပါကျေးဇူးတော်ချီးမွမ်းခြင်းကကျွန်တော်တို့နောက်မှဖြစ်တတ်တယ်ကျွန်တော်တို့ပြဿနာတစ်ခုကြုံလာပြီဆိုလို့ရှိရင်တက်တဲ့အရင်မခံဘူးเนาะကျွန်တော်တို့တော်တော်များအဲပြဿနာကြော်လွှားပြီးမှတက်တဲ့ခံလေးရှိတယ်ဒါပေမဲ့ဒီနေ့ဖခင်ကကျွန်တော်တို့ကိုကျေးဇူးတော်ချီးမွမ်းဖို့ရတဲ့အလိုရှိတယ်ကျွန်မရဲ့တာမှာလည်းကျေးဇူးတော်မချီးမွမ်းနိုင်တဲ့ချိန်တွေမြောက်များစွာရှိတယ်အဲ့လိုဖြစ်တဲ့ချိန်မှာကျွန်မအကြိုက်ဆုံးလို့ပြောလို့ရတယ်ကျန်းစာကတရား၃ခုမြောက်သောဆန္ဒအဲ့ကျန်းစာကျွန်မဖတ်လိုက်ပြီးဆိုလို့ရှိရင်အထဲကနေဖခင်ရဲ့နော်ကကျွန်မအမြဲနှိုးစော်တယ်The chili bless the Lord, oh my soul, no? Oh, nga o nye thara pia go gaungji pe lo. Nga a te nai hui tam ya ro. Dan shin do na ma ro go gaungji pe cha lo. Di ya le go jama yue so lai bi hei so lo shi jama a te ga ni ma ne nai nao. Paya yu nao ga lo lo la ra chit de. Da jau ten da ta re ma le. Ji zi ro ma chi mwa nai la aung chit de so lo shi. Sa te mi ma uwin khan ba. Sa te mi ma go ro gaung miet de. Go ro go ji zu te ne so re ya le go sa te mi ma mwa so lai ba. Paya yu gaung miet chin go miin tui la ma chit de.တဲ့တလုံးနဲ့အော်ရာစက်တမဆာအခန်းကြီးငါအခန်းငယ်18မှာဗာပြောလဲအရာရာ၌ဂျေဇုကိုချီးမွမ်းကြလောမလွယ်ဘူးနော်အရာရာမှာဂျေဇုကိုချီးမွမ်းဖို့ဒါပေမဲ့နှုတ်ကပတ်တော်ကပြောချီးမွမ်းပါတဲ့အကြောင်းဘုကသင်တို့ဒီထိုတို့ရှင်းစေခြင်းကယေရှုခရစ်၌ဘုရားသခင်အလိုတော်ရှိတယ်တဲ့ဘုရားအလိုရှိတဲ့အရာကကျွန်တော်တို့တွေသူ့ရဲ့သားသမီးတွေအရာရာမှာဂျေဇုတင်တဲ့နှလုံးသားရှိခြင်းကိုဘုရားကအလိုရှိတယ်ဆိုတော့အဲ့အရာဘုနော်ဂျေဇုကိုချီးမွမ်းခြင်းအတ္တဘလို့ရှိနိုင်မလဲကျမတို့မနေ့ထားလာတဲ့ခါမှာညနာတက်တာသွားတိုက်တာကအထွေထွေလို့ဆက်မလို့တော့ဘူးလေနော်သူက second nature ကျမတို့ဖြစ်နေပြီကျမတို့တတိမထားမင်းချိန်မှာဒါတွေကိုလုပ်နေမင်းအဲအဲရထားနေညနာတက်မယ်သွားတိုက်မယ်ဒီကိုအတန်ရှင်လုပ်မယ်ဒါက automatic ဖြစ်နေတယ်အဲ့ဒီတိုင်းမှာကျမတို့ရဲ့တာမှာဘောနောကျေးဇူးချီးမွမ်းတတ်တဲ့အတ္တဖြစ်ဖို့အတွက်အကျင့်ဆိုရခုနနှုတ်ပတ်တော်မှာပြောတယ်ထိုတို့ကျင့်စေခြင်းကအဲ့ habit တွေကောင်းတဲ့အကျင့်တွေကိုစတင်ပြီးတော့မှကျွန်တော်တို့တွေတတိရှိရှိနဲ့လောက်ဆောင်တတ်ဖို့အတွက်အင်မတန်မှအရေးကြီးပါတယ်အာမင်ကျွန်တော်မျက်နှာတက်တာသွားတိုက်တာဘယ်သူမှအသင်ကိုပြောစရာမလိုသင်ကိုယ်တိုင်က automatic လုပ်တကယ်တော့ကျွန်တော်노ထားလိုက်တာနဲ့ကျွန်တော်တို့ဖျားကိုကျေးဇူးတော်ချီးမွမ်းခြင်းက automatic ဖြစ်နိုင်ဖို့အတွက်သင်အနေနဲ့စတင်ပြီးတော့မှတတိရှိရှိနဲ့ဒီရာကိုလောက်ဆောင်မယ်ဆိုလို့ရှိရင်သင်တက်တာရဲ့မှာ second nature ဖြစ်အဲ့ဒီချီးမွမ်းတတ်ခြင်းတွေအဲ့ဒါကတကူးတကိုင်လောက်ဆောင်မလို့ဘက်နဲ့ကျေးရဲ့နှုတ်ကနဲ့အလိုလိုကိုဖျားရဲ့ကောင်းမြတ်ခြင်းကိုမွတ်ဆိုတတ်သွားမှာဖြစ်တယ်လို့အာမင်ဒါကြောင့်သင်တာရဲ့မှာစူးပင်လို့နှလုံးသားရှိနေတယ်ဆိုလို့ရှိရင်လော်ကီရဲ့စိုးရင်ချင်းပူပန်ခြင်းကသင်ကိုလာပြီးတော့မှနှိမ့်ဆက်လာပြီးညင်းဆဲလာပြီးဆိုလို့ရှိရင်လောက်ရမယ့်အရာ၃ခုကနံပါတ်၁အမတန်မှအရေးကြီးတဲ့အရာသင်နှလုံးသားကိုဆောင်ရှောက်ခြင်းဖြစ်တယ်နံပါတ်၂ဖျားရဲ့ကတိတော်ကိုယုံကြည်ခြင်းဖြစ်တယ်နံပါတ်၃ဂျေဇူးတော်ချီးမွမ်းခြင်းဖြစ်တယ်ဟာလေလုယာအာမင်ဖျားရှင်တိတ်ကောင်းမြတ်တယ်နောက်တစ်ခုရှိသေးတယ်စူးပင်ပေါ်တဲ့မြေကဘာဖြစ်တတ်လဲဆိုတော့အတိမတိနိုင်တဲ့အကြောင်းအရာကစီးစိမ်ဥစ္စာရဲ့လှည့်စားခြင်းဆိုတော့ဒီစူးမြေမှာအတိမတိအောင်လုပ်တဲ့အရာနှစ်ခုနော်တစ်ခုကလောကီအမှုနိုင်ဆိုးရင်ခြင်းနောက်တစ်ခုကစီးစိမ်ဥစ္စာရဲ့လှည့်စားခြင်းဆိုတော့စီးစိမ်ဥစ္စာလှည့်စားခြင်းအော်ပတ်စံရှိတယ်ချမ်းသာတယ်ဆိုတော့ဘုရားမလိုတော့ဘူးလေနော်အော်ငါလုံနိုင်တယ်ဒါကငါခွန်အားနဲ့တတ်နိုင်တာဖြစ်တယ်ငါကြောင့်ဖြစ်တာဖြစ်တယ်ငါအလုပ်စူးစားလို့ငါမိပါတဲ့အလုပ်စူးစားခဲ့လို့ငါ background down လို့ဆိုရဲစိတ်တင်ရှိသွားပြီး hey လို့ရှိရင်တင်းတတာရဲ့မှာတရားကိုကြားပေမဲ့အပင်မချီထွားနိုင်ဘူးအတီးမတီးနိုင်တော့ဘူးအာမင်ဆိုတော့ဒီအကြောင်းအရနဲ့ပတ်သက်ပြီးမှလည်းကျွန်တော်တို့ကတူတဲ့တယောက်လဲစံစာထဲမှာတွေ့တယ်ဆိုတော့အဲ့တယောက်နဲ့လည်းမိတ်ဆက်ပေးချင်တယ်သူ့ကိုရှမကုခရင်ကျန်အခန်းကြီး30မှာမှတ်တမ်းတင်ထားတယ်ငွေစစ်ခေါ်နဲ့ဖတ်ကြရအောင်လမ်းမှာကြွတော်မူစင်တွေလူတယောက်ဒီအထံတော်တို့ပြေး၍ဒူးထောက်လျက်ကောင်းမြတ်တော်စရာထာဝရအသက်ကိုအမွေရအံ့တော်ငါအကျွန်ုပ်ဒီအဘယ်မှုကိုပြုရပါမည်နည်းဟုမေးလျှောက်တော့ယေရှုကငါ့ကိုကောင်းမြတ်တည်းဟုအဘယ်ကြောင့်ခေါ်သနည်းဖျားသခင်တပါးတိတာကောင်းမြတ်တော်မူ၏တင်သည်ပညတ်တော်တို့ကိုတည်တည်မဟုတ်လော့သူမရကိုမပြင်းမနဲ့လူအသက်ကိုမတန်းနဲ့သူဥစ္စာကိုမခိုးနဲ့မမှန်သောတသက်ကိုမခံနဲ့သူဥစ္စာကိုမတရားသဖြင့်မသိမ့်နဲ့မိဘကိုယိုသေးစွာပြုလော့ဟုမိန့်တော်မူလေအရှင်ဖျားထိုပညတ်ရှိသမျှတို့ကိုကျွန်ုပ်ဒီငယ်သောအရွယ်မှစ၍ဆောင်းလျှောက်ပါပြီဟုလျှောက်ပြန်လေယေရှုကထိုသူကိုကြည့်ရှုလျက်ချစ်တော်စိတ်ရှိ၍သင်သည်တခုလိုသေး၏။တွားတော့ကိုဥစ္စာချစ်သမျှကိုရောင်း၍စင်ရသောသူတို့အားပေးလော့။ထိုတို့ပြုလျင်ခေါင်းကင်ပုံ၌ဘန်တာကိုရလိမ့်မည်။တုတ်ပြီးမှလာ၍လဝါကားလင်ကိုထမ်း၍ တန်ချမ်းစီရဲ့ငါနောက်တော့လိုက်လို့ဟူမိန်တော်မူ၏ထိုးသူဒီအများစွာသောအုပ်ဆက်ကိုရတတ်တော်သူဖြစ်၍ထိုးစကားကိုကြားလေမျက်နှာပြည့်၍စိတ်မသာဒီနှင့်သွားလေ၏ချမ်းသာတဲ့လူငယ်လေးချောင်းကိုနှုတ်ပတ်တော်ထဲမှာမှတ်တမ်းတင်ထားတယ်။အရန်ချမ်းသာတဲ့တယောက်ဖြစ်တဲ့စီစဉ်အုပ်ဆက်ပေါများတယ်ဆိုတော့တခင်ကသူ့ကိုမေးလိုက်တယ်။ခေါင်းကင်ဘန္တာကိုလိုချင်တယ်ဆိုလို့ရှိရင်တဲ့ကိုယ့်အုပ်ဆက်ကိုရောင်းပါစင်ရတောက်ပေးပါဆိုပြီးမှပြောလိုက်တယ်ပြီးတော့လက်ဝါးကရင်ထမ်းပြီးမှငါးနှောင်းလိုက်ပါတခင်ကပြောလိုက်တယ်တခင်ကအဲ့လိုသူ့ကိုမေးလိုက်တဲ့အရာကလေတခင်ကသူ့ရဲ့အုပ်ဆက်ပစ္စည်းကိုလိုချင်လို့လည်းမဟုတ်ဘူးသူ့ကိုအရာကိုရောင်းခိုင်းတာလည်းမဟုတ်ဘူးတခင်ကသူ့ကိုအဲ့လိုပြောလိုက်တဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ဒီလူငယ်လေးငလုံးသားထဲမှာဘာကနံပါတ်1မှာရှိနေတာလဲဆိုတော့တခင်ကသူကိုယ်တိုင်တည့်ရလားလို့မေးလိုက်တာဖြစ်တယ်အာမင်ဆိုတော့သူနှလုံးသားထဲမှာဒီလူငယ်လေးကဖယားနောက်တော့လိုက်ချင်တယ်သူ့မှာဖယားကိုရှာချင်တဲ့နှလုံးသားဖယားထဲမှာသွားချင်တဲ့နှလုံးသားလေးတော့ရှိတယ်ဒါပေမဲ့အဲ့ဟာရောက်ဖို့အတွက်သူ့မှာရှိနေတဲ့အရာတွေရှိတယ်ဒါကိုတခင်က तू မြင်ရဲ့လားဆိုတာကိုမေးလိုက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်လောကစည်းစိမ်ဆိုတဲ့အရာကဖယားကောင်းချီးပေးနိုင်တယ်ဒါပေမဲ့ဒီအရာတွေကကျွန်တော်ရဲ့နှလုံးသားထဲမှာနေရာယူလာပြီဆိုလို့ရှိရင်ကျွန်တော်ရဲ့အသက်တာထဲမှာတခင်အလိုရှိတဲ့အသီးဒီပွင့်အတွက်အသာစီးဖြစ်စေတတ်တယ်ဆိုတော့နံပါတ်1အနေနဲ့တင်းတက်တာထဲမှာလောကီရဲ့စည်းစိမ်ကတင်းကိုညင်းဆဲလာပြီးလှည့်စားခြင်းတင်ခံရပြီဆိုလို့ရှိရင်လောက်ရမယ့်အရာကအသားစီးများကိုဖယ်ရှားပါအာမင်တင်းနဲ့ဖျားကြားထဲမှာသားစီးနေတဲ့အရာဘာဖြစ်မလဲကျွန်မမသိဘူးဒီလူငယ်လေးတယောက်ကတွတ်တော့အုပ်ဆာပစ္စည်းဖြစ်နေတယ်တင်းအတွက်ဘာဖြစ်နေမလဲတင်းတက်တာထဲမှာဖျားလို့ရှိတဲ့မြေဖြစ်ဖို့ရန်အတွက်ဖျားလို့ရှိအပင်ကြီးထွားဖို့အတီးတီးနိုင်ဖို့အတွက်သားစီးနေတဲ့အရာကိုဖယ်ဖို့လိုတယ်နောက်ခုတော့အဲထဲမှာသခင်ကဘာပြန်ပြောသေးလဲဆိုတော့ယေရှုကလည်းအုပ်ဆော်ရတတ်တော်သူသည်ဖျားသခင်နိုင်ငံတော်တို့အလွန်ဝင်ခဲလာ၏ဟုပတ်လေတို့ကြည့်ရွှေတပည့်တော်တို့အာမိန်တော်မူ၏တပည့်တော်တို့သည်ထိုစကားကိုကြားလျင်မိန်မောတဝေချင်းရှိကြ၏တဖန်ယေရှုကငါသားတို့မိမိအုပ်ဆော်ကိုမိခိုးတော်သူသည်ဖျားသခင်နိုင်ငံတော်တို့အလွန်ဝင်ခဲလာ၏ကလောအုပ်သည်အနဖားကိုရှိုးလွယ်၏ဝင်ရတတ်တော်သူသည်ဖျားသခင်နိုင်ငံတော်တို့ဝင်ခဲသည်ဟုမိန်တော်မူ၏ထိုသူတို့သည်တာ၍မိန်မောတဝေချင်းရှိ၍တို့ဖြစ်ရင်အဘဲသူသည်ကဲတင်တော်မူခြင်းတို့ရောက်နိုင်ပြီနည်းဟုအချင်းချင်းပြောဆိုကြ၏အငယ်၂၇ယေရှုကလည်းသူတို့ကိုကြည်ရှု၍ဤအမှုကိုလူမတတ်နိုင်တော်လဲဖျားသခင်မတတ်နိုင်သည်မဟုတ်ဖျားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန့်တော်မူ၏အာမင် comment ထဲမှာဝန်ခံပေးပါဦးဖျားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူ၏ hallelujah အာမင်တင်းရဲ့အသက်တာထဲမှာတားဆီးနေတဲ့အရာကလောကစည်းစိမ်ဖြစ်တယ်ဆိုလို့ရှိရင်တင်းရဲ့တာထဲမှာဒီအရာကနံပါတ်1ဖြစ်နေသလားဆိုတော့ဖျားကတင်းကိုလည်းဒီနေ့မှာမေးနေပါတယ်အာမင်တင်းရဲ့တာထဲမှာဖျားနောက်လိုက်ဖို့ရန်အတွက်တင်းအနေနဲ့တင်းရဲ့ရှိတဲ့ဥစ္စာပစ္စည်းတွေတင်းကိုရင်စူးစမ်းပြီးမှမရပါဘူးဖခင်ရဲ့သက်ဆွမ်းနိုင်ခြင်းကိုတင်းယုံကြည်အားကိုးပြီးမှတခင်နောက်ကိုလိုက်ဖို့ရန်အတွက်ဒီနေ့မှကျွန်တော်တို့နှုတ်ပတ်တော်အားဖြင့်အမတန်မှခွန်အားရရှိတာဖြစ်တယ်ဆိုတော့နံပါတ် 1 ဆိုတော့လော်ကီစီးစိမ်ရဲ့ညင်းဆဲခြင်းနဲ့စာချစ်တင်ခံစားရပြီဆိုရင်နံပါတ် 1 လှုပ်ဖို့ကကောင်းကင်ဘန္တာကိုစီးဖူးပါလို့ခွန်အားပေးခြင်းနဲ့ကောင်းကင်ဘန္တာကိုစီးဖူးရအောင်တင်းချမ်းသာကျေဝရာအင်မတန်မှကောင်းတယ်အာမင်ဒါပေမဲ့တင်းချမ်းသာကျေဝရတဲ့အရာကတင်းအတွက်ပဲမဖြစ်ပါစေနဲ့တင်းချမ်းသာကျေဝရတဲ့အရာငွေကြီးရှိတဲ့အရာကတက်မိသားစုအတွက်ပဲမဖြစ်ပါစေနဲ့တင်းအားဖြင့်ဖခင်ကသူ့ဘုန်းတော်ကိုထင်ရှားစေချင်တာဖြစ်တယ်တင်းအားဖြင့်သူ့နိုင်ငံတော်တည်ဆောက်ချင်တာဖြစ်ပါတယ်တင်းရှိတဲ့အရာများတင်းအတွက်ဆိုမှအိုးဒီစည်းစိမ်တွေကိုပဲတင်းနေတဲ့နပတ်တက်မှာထားပြီးတော့မှကျမတို့ရှောက်လန်းဖွင့်ရတယ်မဟုတ်ပဲနဲ့အာမင်ကျမတို့ဖခင်ကိုနံပါတ်တက်မှာထားပြီးတော့မှအသက်တာမှာရှောက်လန်းဖို့ဖြစ်တယ်တင်းမှာဖခင်ပေးတဲ့ကောင်းကြီးမင်္ဂလာတွေကတင်းအတွက်ပဲမဟုတ်ဘူးသူတပါးအတွက်ဖြစ်တယ်အာမင်ဒီကနေ့ဖခင်ဒီကနေ့ရတဲ့ကောင်းကြီးမင်္ဂလာကိုယ်ထဲမှာပဲတင်ထားဖို့မဟုတ်ဘူးကိုကနေတဆင်ပြန်ပြီးမှသူတပါးကိုဝေမျှဖို့ဖြစ်တယ်ဒါဖခင်ရဲ့အလိုတော်ရှိတဲ့အရာဖြစ်တယ်လို့အာမင်အကျွန်တော်ပို့တော်ထဲမှာခွန်အားပေးထားတယ်ရှမသက်6မှာတန်ကျေးပိုးရဖြစ်စီတခိုးထွန်းဖောက်ခိုးယူရမြေကြီးပေါ်မှာပန်တာကိုမစီးဘူးကြနဲ့တန်ကျေးပိုးရမပြက်စီတခိုးမထွန်းမဖောက်မခိုးမယူရကောင်းကင်ပုံ၌ဘန္တာကိုစီးပူးကြတော့အချောင်းမူကအချင်းရက်၌တင်တို့ဤဘန္တာရှိထိုအရက်တို့တင်တို့ဤစိတ်နှလုံးရောက်တတ်ဤတင်းရဲ့စိတ် နှလုံးရှိရနေရဘယ်နေရာမှာလဲဒီနေ့မှာမေးခွန်းမေးချင်ပါတယ်တင်းစိတ်နှလုံးဘယ်နေရာမှာရှိနေတယ်လဲတင်းပန်တာတင်းဆိုင်ပြောနေရာမှာတင်းနှလုံးရှိဖို့လိုပါတယ်အာမင်တင်းဆိုင်ပြောရမယ့်အရာကဖခင်ရဲ့နိုင်ငံတော်နဲ့ဖြောင့်မတ်ခြင်းဖြစ်တယ်နောက်နံပါတ်3အနေနဲ့အထက်အရာကိုစိတ်စိတ်မျှော်ကြည့်ပါလို့ပြောချင်တယ်အထက်အရာကိုမျှော်ကြည့်ကြရအောင်ကျွန်တော်ဒီလောကကရှိတဲ့အရာတွေအားလုံးကအရာကြီးပဲဖြစ်တယ်ကျမတို့ဒီလောကသားများမဟုတ်ဘူးလောကထဲမှာဖျားချလို့ကျမတို့ခဏသာရှောက်လက်နေတော်သူများဖြစ်တယ်ကျမတို့ကဒီလောကမှာထောင်ရနေတော်မဲ့သူများမဟုတ်ဘူးကျမတို့ဒီလောကထဲမှာခဏသာလာပြီးတော့မှဖျားဘုံကိုထင်ရှားစေတော်သူများဖြစ်ပြီးတော့မှတနေ့မှာကျမတို့ရဲ့ထောင်ရအိမ်ကိုပြန်သွားရမဲ့သူများဖြစ်တယ်ဆိုတော့ကျမတို့လောကထဲမှာနေပြီးတော့မှလောကရဲ့အရာတွေနဲ့ပဲပျော်မွေ့ဖို့မဟုတ်ဘဲနဲ့လောကထဲမှာဖျားထားတဲ့အရာပေါ်မှာကျမတို့တာဝန်ရှိရှိနဲ့ရည်ရွယ်ချက်ရှိရှိနဲ့အသက်ရှင်ပြီးတော့မှကျမတို့အထက်အရာကိုမျှော်ကြည့်ပြီးမှရှောက်လန်းဖို့ဖြစ်တယ်တင်ကအထက်အရာမှာမမျော်လင့်နေဘူးဆိုလို့ရှိရင်ဒီလောကထဲမှာတင်ပြောက်သွားလိမ့်မယ်တင်လောကအရာနဲ့နှက်မွန်းသွားမှာဖြစ်တယ်နှုတ်ပတ်တော်ကဘယ်လိုခွန်အားပေးထားလဲဆိုတော့မြေကြီးပေါ်မှာရှိတော့အရာတို့ကိုဆွဲလန်းတော့စိတ်မရှိကြနဲ့အထက်အရာတို့ကိုဒါစိတ်ဆွဲလန်းခြင်းရှိကြလို့ဆိုပြီးမှကိုလိုတဲအော်ရာစာထဲမှာခန်းကြီးတုံးထဲမှာရေးချတာဖြစ်ပါတယ်မြေကြီးအရာတွေကိုကျွန်တော်တို့အနေနဲ့ထားခဲ့ရမှာဖြစ်တယ်ကျွန်တော်တို့ဝတ်တဲ့ဝတ်စားဖြစ်ပါစေရှိတဲ့အိမ်ကားတွေเนาะကျွန်တော်တို့ရှင်ငွေတွေအားလုံးထားခဲ့ရမှာဖြစ်တယ်ကျွန်တော်တို့ယူသွားလို့ရတဲ့အရာတွေကောင်းကင်ဘန်သာပဲဖြစ်တယ်ဘုရားပေးတဲ့အရာနဲ့ကျွန်တော်တို့ဘာလုပ်တယ်လဲဆိုတဲ့အရာတွေကျွန်တော်တို့တာထဲမှာအများကြီးပဲဆင်ခြင်တွေပွင့်တဲ့ဖြစ်ပါတယ်ဒီနေ့ဒီနှုတ်ပတ်တော်တွေကိုကျွန်တော်ဆင်ခြင်တဲ့အခါမှာမာတမာနဲ့เนาะကျွန်တော်တို့ဒီကျွဲဝချမ်းသာလူငယ်မှာတူညီတဲ့အရာတခင်ပြောရတာတခုရှိတယ်ဆိုတော့မာတကတခင်ကဘာပြောလဲတင်နိုင်တခုလိုတယ်တဲ့เนาะချမ်းသာကျွဲလူငယ်ကိုလည်းဘာပြောလဲတင်မှာလို့တော့ရတခုရှိတယ်တဲ့เนาะအကြောင်းကျွန်တော်ရဲ့တတားထဲမှာစိုးရိမ်ပူပန်ဆိတ်ရှိတော်သူတွေလောကီစည်းစိမ်နောက်ကိုပဲလိုက်ပြီးတော့မှတမန်ကျန်နဲ့ဝေးနေပြီလို့သင်ခံစားရင်တင်မှာလို့တော့ရတခုရှိကိုရှိနေတယ်အဲ့တခုတင်သိသလားတင်လို့ရရနောက်ထပ်ငွေအများကြီးမဟုတ်ဘူးတင်လို့ရအရာကတင်မိသားဆိုအရှင်ပြေသွားဖို့မဟုတ်ဘူးတင်လို့နေတဲ့အရာကတင်စိုးရင်ချင်းနေခဏတောင်တီးလဲတော့မှနောက်တစ်ခေါက်ကြလို့ရှိရင်အဲ့စိုးရင်ချင်းထက်လာဖို့အတွက်မဟုတ်ဘူးတင်လို့နေတဲ့အရာကဘာလဲဆိုတော့နှုတ်ကပတ်တော်ဖြစ်တယ်အာမင်ဒီနှလုံးသားမြေမှာစူးပင်တွေကျွန်တော်တို့ဖယ်ရှားဖို့အရေးကြီးတယ်အာမင်နှလုံးသားမြေကောင်းစားဖို့အတွက်ဒီနေ့မှာပြန်လည်ပြီးတော့မှတက်တာတွေကိုဆက်တက်အနှံကြရအောင်လိုတော့အရာတစ်ခုရှိတယ်မိသားစုများဒီလိုတော့အရာတစ်ခုကဖခင်ရဲ့အထဲမှာပဲရှိတယ်အာမင်ဖခင်ရဲ့အထဲမှာပဲရှိတယ်ဖခင်ကပဲတင့်ကိုအပြေပေးနိုင်တာဖြစ်တယ်လောကီရဲ့စိုးရင်ချင်းတွေเนาะကျွန်တော်တို့လောကရဲ့စီစဉ်ရဲ့လှည့်ပြားချင်းတွေအထဲမှာပဲကျွန်တော်တို့အနေနဲ့လုံးချလဲပတ်နေဖို့မဟုတ်ဘူးအဲ့တဲ့ကနေလွတ်မြောက်ပြီးတော့မှတင်နှလုံးသားအမြေကြီးကောင်းစားတဲ့မြေဖြစ်ဖို့ရန်အတွက်အာမင်အပင်ပေါက်ကြီးထွားပြီးတော့မှအသီးဝေစားတဲ့မြေဖြစ်ဖို့ရန်အတွက်မြေကောင်းဖြစ်ဖို့ရန်အတွက်ဖခင်ကအလိုတော်ရှိတယ်။အကြောင်းနှလုံးသားတွေတင်တဲ့စက္ကပ်အနှံကြရအောင်စူးပင်ဖြစ်နေပြီလားစူးတွေပဲပေါက်နေတဲ့မြေဖြစ်နေပြီလားဒီနှလုံးသားအရင်နေ့တွေကဆရာဟောခဲ့တဲ့ကြောက်မြေဖြစ်နေပြီလားမာကျော်နေပြီလားလမ်းမြေဖြစ်နေပြီလားဘလို့မှနှုတ်ပတ်တော်မျိုးစစ်ကြားလို့မရအောင်ခါးသီးနေတဲ့အရာရှိနေသလားဟုတ်ပဲနဲ့စူးပင်လိုမျိုးပဲเนาะကျွန်တော်ယုံကြည်သူဖြစ်တယ်နှုတ်ပတ်တော်တော့မငင်းပယ်ပင်မဲ့နှလုံးသားရဲ့နေရာထဲမှာနှစ်ခုလုံးကိုစိုက်ဖို့အတွက်တင်ပြင်ဆင်နေသလားဒီနေ့တင်းရဲ့စိုးရင်တက်တဲ့အရာပူပန်တက်တဲ့အရာလေးလံတဲ့အရာဖျားတိတယ်တဲ့เนาะနှုတ်ပတ်တော်ထဲမှာပြောပြီးရှင်မတ်တဲထဲမှာအခန်းကြီး6ထဲမှာဖျားကတင်လိုအပ်သမျှတော့အရာသူတိပြီးတဲ့ဒါပေမဲ့တင်းမှာလိုတဲ့အရာကိုသခင်ကပေးချင်တယ်တင်မှာလိုတဲ့အရာကဖခင်နိုင်ငံရဲ့ဖြောင့်မတ်ချက်ရှာဖို့ဖြစ်တယ်အဲ့ဒါပြီးနောက်မှဖခင်ကကျင်းတဲ့အရာတွေ automatic ပြန်လဲ၍ကောင်းချီးပေးမဲ့ဖခင်ဖြစ်ပါတယ် hallelujah အကြောင်းနှလုံးသားပုံမှာကျွန်တော်လက်လေးတွေကိုတင်ထားကြရအောင်နှလုံးသားကိုပြန်လဲရဲ့စက္ကပ်အနှံကြရအောင်ဒီနှုတ်ပတ်တော်ဘာချဖို့နေကြမဟုတ်ဒီကနေ့မှပြန်လဲဖခင်ရဲ့ဝိညာဉ်တော်ကတင်းနှလုံးသားကိုအထူးပဲတို့ထိပြီးတော့မှစူးပင်ရိုက်ဆိုင်တဲ့နှလုံးသားမဟုတ်တော့ဘူးအမိုက်တွေအညစ်အကြေးတွေဆိုက်တဲ့နှလုံးသားမဟုတ်တော့မာကြောပြီးမှကြောက်တဲ့ပေါ်နှလုံးသားမဟုတ်တော့ဘူးအာမင်သခင်အလိုရှိတဲ့နှလုံးသားသခင်ကိုနေရာပေးတဲ့နှလုံးသားဖြစ်ဖို့ရန်အတွက်ဘုရားကသင်ကိုအလိုရှိတယ်အာမင်တင်၌လိုသောအရာတစ်ခုရှိတဲ့အရာဒီဘုရားရဲ့နှုတ်ကပတ်တော်ဖြစ်တယ်ဟာလေလုယာခဏလေးစကအနှံစုတောင်းကြရအောင်အသက်ရှင်မှုတော်ထာဝရဘုရား ဒီကနေ့နှုတ်ပတ်တော်တကူရောကိုကျေးဇူးတင်တယ်။နှုတ်ကပတ်တော်ဒီတကူနဲ့ပြည့်စုံတယ်။တန်နဲ့တကာတဲ့ထက်မြက်တယ်။အိုးနှလုံးသားတွေကိုပြုပြင်ပြောင်းလဲပေးနိုင်တယ်။ကိုနှုတ်ပတ်တော်အတွက်ကျေးဇူးတော်ချီးမွမ်းတယ်။နှုတ်ကပတ်တော်ဒီရွှေငွေအထောင်အထောင်ထက်မကသာ၍တန်ဖိုးချီးပါတယ်ကိုရောဒီနေ့ကြားနိုင်နှုတ်ပတ်တော်တကူရောကိုကျေးဇူးတင်တယ်။နှလုံးသားမြေအကြောင်းအရာများကိုလေ့လာတဲ့အခါမှာကိုရောမြေသုံးမျိုးအကြောင်းကိုလေ့လာပြီးပါပြီ။လမ်းပေါ်မှာကြားတဲ့မြေကဲတော့မဟုတ်ပေါ်မိကြောင်းနှလုံးသားများကိုပြန်လဲဆက်ကပ်ပါတယ်။မာကြောတဲ့ကြောက်ထဲမှာပေါက်တဲ့အိုးဒီနေ့မျိုးစိတ်တွေမဖြစ်ပါမိကြောင်းနှလုံးသားမျိုးမဖြစ်ပါမိကြောင်းကိုရောနှလုံးသားများကိုဆက်ကပ်ပါတယ်။စူးပင်တွေကိုပေါက်စေနှလုံးသားတွေမဖြစ်ပါမိကြောင်းတက်တာများကိုဆက်ကပ်ပါတယ်ကိုရောနှလုံးသားမျိုးကိုပြင်လဲ၍ကိုရောကောင်းချီးပေးပါအောင်ကိုရောနှလုံးသားတွေကိုပြင်လဲ၍ချမ်းမှချင်းပေးပါအောင်နှလုံးသားမျိုးပေါ်မှာပေါက်ချင်တော့ပေါက်ပါစေဆိုမှလူရှုခဲ့တဲ့ပြည်တွေအတွက်ဝင်ချတောင်းပန်ပါတယ်။နှလုံးဒီအသက်ရဲ့အခြေအမြစ်ဖြစ်သွားကြောင်းတည်ရဲ့နှလုံးကိုအထူးသဖြင့်ဆောက်ရှောက်ပါလို့ကိုရောရဲ့ပြောတဲ့အရာတွေပေါ်မှာလူရှုမိတဲ့အရာတွေအတွက်ဝင်ချတောင်းပန်ပါတယ်ကိုရောဒီကနေ့ကနေစပြီးတော့မှနှလုံးသားရဲ့အရင်းအမြစ်ထဲမှာကိုရောကိုတရားမှာတရားရခိုင်နှုံးနေရာပေးပါ၏။နှုတ်ကပတ်တော်ကိုနေရာပေးပါတယ်။နှုတ်ကပတ်တော်ကိုအပြင်မှာပေါက်နေအောင်တားဆီးမဲ့အရာမှောင်မှားတကူရဲ့နောက်ရှင်မဲ့အရာအလုံးကိုလည်းယေရှုနာမနဲ့ဖယ်ရှားပါတယ်။ကိုရောတို့ရဲ့နှလုံးသားတွေကိုကွဲကွာပေးပါအောင်ကိုရောနှလုံးသားတွေကိုကြက်မှချင်းပြန်နေပေးပါ။နာချင်းတဲ့နှလုံးသားတွေဝန်နေချေကိုနှလုံးသားတွေမှာလည်းကိုရောနှစ်သိမ့်ချင်းနဲ့ကြက်မှချင်းနဲ့ပြန်နေတက်ရောက်ပါမိကြောင်းယေရှုနာမနဲ့နှလုံးသားတိတိကိုပြန်နေကောင်းချီးပေးပါတယ်အဖာ။ဒီနေ့ကြားတဲ့နှလုံးနှုတ်ကပတ်တော်တွေနှလုံးသားတွေမှာနှလုံးသွင်းပြီးတော့မှဆင်ခြင်ပြီးတော့မှကိုရောကိုအမြဲတမ်းပဲဖိတ်ခေါ်တယ်ဖြစ်ပါမိကြောင်းကောင်းချီးပေးတော်မူပါအဖာ။ယေရှုတင်တယ်တန်ရှင်တော်နဲ့ဖျားကိုယေရှုတင်တယ်။ဒီကနေ့နှုတ်ပတ်တော်အားဖြင့်ခွန်အားယူတော်သူအယောက်တိုင်းကိုဆက်လက်၍တမန်တော်အားဖြင့်လမ်းပြပို့ဆောင်ပေးတော်မူပါ။ယေရှုတော်ကြီးမားလှချမ်းကိုဝန်ခံ၍ကယ်တင်ပိုင်ရှင်ယေရှုဖျားရဲ့နာမကိုမြှူ၍စက္ကန့်အနှံဆုတောင်းကြပါ၏။အာမင်အာမင်အာမင်ဟာလေလုယာ။နှုတ်ပတ်တော်အားဖြင့်ဖျားစကားပြောမယ်ဆိုကိုယုံကြည်တယ်။ဖျားခင်ကတင်းကိုအရန်ချစ်တယ်တင်းအတွက်အကြံစီမြောက်များစွာရှိတယ်ဒါပေမဲ့တင်းနှလုံးသားမြည်တော့မှန်ဖို့လိုတယ်နှလုံးသားမြည်ကောင်းဖို့လိုတယ်ဒါမှဖျားကကောင်းချီးပေးနိုင်တာဖြစ်တယ်လို့နော်ဆိုတော့နှုတ်ပတ်တော်တွေကိုပြန်လည်ဆင်ခြင်ပါပြန်လည်ခွန်အားယူပါလွတ်သွားတဲ့နှုတ်ပတ်တော်များပြန်လည်နားထောင်ပါဖျားကထပ်မံပြီးတော့မှစကားပြောပါစေအာမင်ဖျားရှင်ကောင်းကြီးပေးပါစေဖျားခင်အလိုတော်ရှိရင်ကျွန်တော်တို့နောက်တစ်ပတ်ထဲမှာဗုဒ္ဓနေ့မှာပြန်လည်ဆုံတွေ့ကြရအောင်နောက်တစ်ပတ်မှာတော့ဆရာစီကနေနောက်ဆုံးပိတ်နှုတ်ပတ်တော်အပိုင်းလေးမြေအကြောင်းအရာကိုကျွန်တော်တို့အနေနဲ့ခွန်အားယူကြမှာဖြစ်တဲ့အရာတိုင်းကိုဖျားရှင်ကောင်းကြီးပေးပါစေအာမင်
တင်ခုလိုနာဆင်ခွန်အားယူနိုင်ခြင်းဟာမြန်မာဝါရှစ်မင်းနစ်ထရီကိုလာဆင်ပန်ပို့နေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်။ဖျားခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။အခုဇာနာခေရတဲ့နှုတ်ပတ်တော်အဖြစ်ခွန်အားရရှိမယ်လို့ယုံကြည်မျှော်လင့်ပါတယ်။ခွန်အားရရလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်ပြပေးဖို့ရန်တောင်းဆိုပါရစေ။မြန်မာဝါရှစ်မင်းနစ်ထရီရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။တချိန်တည်းမှာမြန်မာဝါရှစ်မင်းနစ်ထရီရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel, myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ဖျားရှင်ကောင်းကြီးပေးပါစေ။